အမေရိကန်သမရယူကောက်ပွဲအဆုံးတိုက်ရလကအခုချိန်ထိတက်တက်ကွဲကွဲမရှိသေးသလိုအပြေမထွက်သေးတဲ့ပြည်နယ်တွေမှာလည်းတာဝန်ရှိသူတွေမဲရီတွက်လို့ကောင်းနေစေဖြစ်ပါတယ်။မဲရုံတွေစီကိုကိုယ်တိုင်သွားမယ့်အစားခရယောဂါကနေဘေးကင်းလုံခြုံဖို့အရေးစာရိုက်ကနေကြိုတင်ပေးထားတဲ့မဲရီတပုံတပင်ရေးတွက်ဖို့ကြံနေသေးတာပါ။သမရဒေါ်နယ်ထရမ့်နဲ့ဒီမိုကရက်တစ်သမရလောင်းဂျိုးဘိုင်ဒန်တို့နှစ်ဦးစလုံးအနိုင်ရဖို့လိုအပ်တဲ့ electoral vote ရွေးချယ်ရေးအဖွဲ့ရဲ့မဲရီတွက်လုံလုံလောက်လောက်မရကြသေးပါဘူး။ဗိုလ်တုံးဒီနေ့လပိုင်းထိ American အရှေ့ပိုင်းကဂျော်ဂျီယာနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေအနောက်လေပိုင်းကမစ်ရှိဂန်နဲ့ဝစ်စကွန်ဆင်ပြည်နယ်နဲ့နိုင်ငံအနောက်ပိုင်းကအရီဇိုနာနဲ့နေဗားဒါပြည်နယ်တွေမှာအနိုင်ရသူကိုကြေညာဖို့ကြမ်းရှိနေသေးတာဖြစ်ပါတယ်။ရေတွက်ပြီးတဲ့မဲဆီယန်တွေအရဗိုလ်တုံးနေ့မနေ့ပိုင်းတည်းသမရထရမ်ကဂျော်ဂျီယာနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာဦးဆောင်နေပြီးဂျိုးဘိုင်ဒန်ကတော့ဂျန်နက်ပြည်နယ်လေးခုမှာဦးဆောင်နေတာဖြစ်ပါတယ်။အခုလိုဦးဆောင်နေကြပေမဲ့လည်းနောက်ဆုံးရလအဖြစ်ကိုရေရရမသိနိုင်သေးပါဘူး။သမရထရမ်ကတော့ဗိုလ်တုံးနေ့မနေ့ပိုင်းတော့ကဒီရွေးကောက်ပွဲကိုနိုင်မှာဖြစ်ကြောင်းနဲ့သူ့အတွက်ကတော့အနိုင်ရပြီးနေပြီဖြစ်ကြောင်းပြောပါရယ်ရွေးကောက်ပွဲနေ့အပြီးဆက်လက်ရေးတွက်မဲ့ဆန္ဒမဲတွေကိုလည်းသူ့အနေနဲ့လက်မခံကြောင်းသမ္မတ Trump ကဆက်လက်ပြောဆိုနေပါရယ်အသေးစိတ်ကိုမပြောဘဲဒီကိစ္စကိုတရားရုံးချုပ်ကိုတင်ပြတော့မယ်လို့ပြောပါရယ်ပြီးခဲ့တဲ့နိုင်ပိုင်းတော့ကတော့ Joe Biden ကမဲတွေဆက်ပြီးရေးတွက်နေချိန်မှာတင်းကြီးခံကြဖို့သူ့ကိုထောက်ခံသူတွေကိုပြောပါရယ်လောလောဆယ်သမ္မတ Trump အနိုင်ရတဲ့ပြည်နယ်တွေထဲ Ohio, Texas, Florida နဲ့ Kentucky ပြည်နယ်တွေပါဝင်သလို Joe Biden အနိုင်ရတဲ့ပြည်နယ်တွေထဲ Californiaဒီရအီလီနွိုင်းဗာဂျီးနီးယားနဲ့သူစာရီပြည်နယ်ဒယ်လာဝဲပြည်နယ်တို့ပါဝင်ပါတယ်။သမရဖြစ်အောင်ပွဲခံဖို့က Electoral Vote ရွေးချယ်ရေးအဖွဲ့ဝင်တွေရဲ့မဲ938မဲတွေကအနည်းဆုံးမဲ290ရရှိဖို့လိုအပ်ပါတယ်ခင်ဗျာ